VOA မိခင်ဖွဲ့စည်းဖြစ်တဲ့ကမ္ဘာသတင်းမီဒီယာဆိုင်ရာ American Agency USAGM ရဲ့အကြီးအကဲဖြစ်ပူလစာဆုရသတင်းတော်ဒူလည်းဖြစ် VOA ရဲ့ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့ Amanda Bennett ကိုခန့်ထားရေးအမိတင်သွင်းဖို့သမ္မတ Joe Biden ကရည်ရွယ်ထားတယ်လို့အင်ဂျီတော်ကတောက်ကြနေမှာပြောပါတယ်ဒီလိုအမိတင်သွင်းခံရတဲ့အတွက်ကျွန်မအကူအညီပါတယ်လို့ Miss Bennett က VOA ကိုတောက်ကြနေနှောင်းပိုင်းမှာပြောပါတယ်ဒီကံတားမှုအတီးဖြစ်ပြီးဆိုရင်လွတ်လပ်တဲ့သတင်းမီဒီယာရဲ့တန်ဖိုးကိုထင်ထင်ဖော်ပြဖို့ကမ္ဘာတဝန်းမှာအရေးပါပြီးခက်ခဲတဲ့လုပ်ငန်းတာဝန်ကိုလုပ်ဆောင်နေကြတဲ့လုပ်ငန်းပေါ်မြုပ်နှံမှုအပြစ်ရှိတဲ့သတင်းနောက်တွေအားလုံးနဲ့လက်တွဲလုပ်ဆောင်ရမှာမို့ကျွန်မတိတ်ကိုဂုဏ်ယူမှာပါလို့လည်းအမန္တာဘန်းနက်ကပြောပါတယ် USCGM ရဲ့ယာယီမှုဆောင်ရာရှိချုပ်ကေလူချောင်ကလည်းတောက်ကြနေလည်းပိုင်းကဝန်ထမ်းအလုံးစီပေးပို့တဲ့အီးမေးလ်ထဲမှာ Miss Bennett ကိုအမိတင်သွင်းထားတဲ့ကိစ္စကြေညာခဲ့ပါတယ် USAGM ဟာ VOA American တန်ကျူဘာတန်လွင်ဌာနRadio Free Europe, Radio Liberty, RFA နဲ့အရှေ့အလယ်ပိုင်းအတန်လွင့်ကွန်ရက်ဌာနဆိုတဲ့အတန်လွင့်လုပ်ငန်းကြီး၅ခုကိုကြီးကြရတဲ့အဖွဲ့ဖြစ်တယ်လို့ The Open Technology Fund အဖွဲ့ကလည်းကြီးကြရပါတယ်။ယာယီ CEO ဖြစ်သူကေလူချောင်ကသူ့ကိုခန့်ထားဖို့ကွန်ကရက်တော်ရဲ့အတည်ပြုချက်နဲ့သူရောက်လာမှာကိုကျွန်တော်တို့စောင့်မျှော်နေပါတယ်လို့ဝန်ထမ်းမြင့်စီပေးပို့တဲ့ email ထဲမှာရေးထားပါတယ်။ Miss Chow ကိုယာယီ CEO ဖြစ်ခန့်တဲ့အကြောင်းသမ္မတ Biden က2022ခုနှစ်ဇန်နဝါရီလ20ရက်နေ့မှာကြေညာခဲ့တာဖြစ်ပါတယ်။